ဘင်္ဂလားဒေ့ရှ်နိုင်ငံကအကြောင်း2,800မှာလိင်ပိုင်းဆိုင်ရာအကြံဖတ်မှုကာကွယ်ရေးကော်မတီတွေဖွဲ့စည်းဖို့တနင်္ဂနွေနေ့မှာအစိုးရကညွှန်ကြားထားပါတယ်။ကျောင်းဆရာတဦးကလိင်ပိုင်းဆိုင်ရာထိပါဆော်ကားတယ်လို့ဆွဆွဲခဲ့တဲ့ဆယ်ကျော်သက်မိန်းကလေးတဦးမိရှုတက်ဖြတ်ခံခဲ့ရပြီးတဲ့နောက်အခုလိုညွှန်ကြားချက်ထွက်ပေါ်လာတာပါ။အသက်19နှစ်အရွယ်နူစရတ်ဂျာဟန်ရာဖီတက်ဖြတ်ခံရဒါကြောင့်လူရေ165သန်းရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတော်မကျေနပ်မှုတွေပေါ်ပေါက်ခဲ့ပြီးဒီအမှုအပေါ်ရဲတပ်ဖွဲ့ရဲ့ကင်တွယ်မှုကိုလည်းအာရုံစိုက်နေကြတာပါ။မင်းကလေးကိုတပ်ဖြတ်ခဲ့သူတွေကိုစံပြအဖြစ်အပြစ်ပေးနိုင်ရေးတောင်းဆိုကြသူတွေကမြို့တော်တက်ကားမှာတနင်္ဂနွေနေ့က17ရက်မြောက်နေ့အဖြစ်ဆန္ဒပြပါတယ်။မြို့တော်တောင်ပိုင်းဖန်နီကအစ္စလမ်ဘာသာရေးဆိုင်ရာကျောင်းရဲ့ခေါင်းမိုးပေါ်ကိုတိုက်ခိုက်သူတွေကသူမကိုခေါ်သွားခဲ့ပြီးကျောင်းအုပ်ကိုရဲတိုင်ထားတာရုတ်သိမ်းပေးဖို့ပြောဆိုခဲ့ကြတာလို့ရဲကပြောပါတယ်။အဲ့ဒီမင်းကလေးကအမှုကိုရုတ်သိမ်းမပေးတဲ့အတွက်ရေနံစီနဲ့ပက်ပြီးတော့မီးရှို့ခဲ့ကြတာဖြစ်ပါတယ်။သူမရဲ့ခန္ဓာကိုယ်80ရာခိုင်နှုန်းလောက်မီးလောင်ခဲ့တဲ့ရာဖီကတော့ဆေးရုံပေါ်မှာအီဘီလာ10ရက်နေ့ကတေဆုံးခဲ့ရပါတယ်။ကျောင်းဆရာအပါအဝင်အနည်းဆုံးလူ20လောက်ကိုတော့ဖမ်းဆီးထားပါတယ်ရှင်။